အီရန်သမ္မတရွေးကောက်ပွဲမှာသဘောထားပြောပြောင်းတဲ့သမ္မတကိုယ်စားလှယ်လောင်းကသဘောထားအစွန်းရောက်ပြင်းထန်တဲ့တရားရည်အကြီးအကဲအီဘရာဟင်ရိုက်စီကိုရှုံးနိမ်ကြောင်ဝန်ခံလိုက်ပါတယ်။အီရန်နိုင်ငံအုပ်ချုပ်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီရဲ့ဦးဆောင်မှုအောက်မှာအစိုးရတဲ့အနေနဲ့နိုင်ငံမှာငြိမ်းချမ်းသာယာပြီးကျွဲဝတုတ်တမှုတွေစောင့်ချင်းပြင်နိုင်ဖို့မျှော်လင့်ကြောင်းဗဟိုပန်အကြီးအကဲဟောင်းအက်ဘဒိုနက်ဆာဟာမတီကစာထဲမှာထည့်သွင်းရေးသားထားကြောင်းမီဒီယာတွေကဖော်ပြပါတယ
်။အော်ဂယ်ဆေယက်အီဘရာဟီမ်ရိုက်စီ
မစ္စတာအီဘရာဟီမ်ရိုက်စီကိုလူထုကသမ္မတအဖြစ်ရွေးကောက်ကြောင်းအီရန်ပြည်ထောင်စုဝန်ကြီးကစနေနေ့ရွေးကောက်ပွဲရလဒ်ကိုကြေညာခဲ့တာပါ။အီရန်မှာတောက်ချန်နေကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲပေးသူအရှိအတွက်နေခဲ့ပြီးရိုက်စီကိုရှင်ပြိုင်နိုင်လောက်တဲ့ကိုယ်စားလှယ်လောင်းလည်းမရှိခဲ့ပါဘူး။စနေနေ့မနေ့နှစ်နာရီမဲယုံလေးပိတ်သိမ်းတဲ့အချိန်မဲပေးသူအရှိအတွက်နဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဌာနရဲ့တရားဝင်ခန့်မှန်းချက်မထွက်ခဲ့ပါဘူး။သမ္မတရွေးကောက်ပွဲမှာမဲလာထက်သူပိုပြီးတော့များလာစေရည်ရွယ်ပြီးတောက်ချန်နေညတကောင်မဲယုံပိတ်ချိန်ထက်နှစ်နာရီနောက်ကျပြီးစနေနေ့မနေ့နှစ်နာရီထိမဲပေးချိန်ကိုအနာဘိုက်တို့ထိုးမြင့်ခဲ့ပါတယ်။အီရန်မှာမဲပေးခွင့်ရှိသူ59တန်းထဲကနေတောက်ချန်နေညနေ9နာရီခွဲအချိန်ထိမဲပေးသူ39ရာခိုင်နှုန်းရှိကြောင်းအီရန်အစိုးရနဲ့ပတ်သက်တဲ့ Fast Train Agency ကဖော်ပြခဲ့ပါတယ်။ရွေးကောက်ပွဲကိုကြီးချက်တဲ့ပြည်ထောင်ရေးဝန်ကြီးဌာနဘက်ကဒီရဲအတွက်ကိုအတည်ပြုတာတော့မရှိပါဘူး။မဲပေးသူ29တန်းနီးပါးတဲ့က62ရာဂိုင်နှုံးလောက်ရှိတဲ့18.9တန်းကျော်ရဲ့ထောက်ခံမှုကိုအီဘရာဟင်ရိုက်စီရရှိခဲ့ကြောင်းစနေနေ့နေကင်းပိုင်းမှာအီရန်ပြည်ထောင်ရေးဝန်ကြီးကပြောပါတယ်။မဲထွက်ထက်သူအရေအတွက်က48.8ရာဂိုင်နှုံးရှိတယ်လို့လဲအီရန်ပြည်ထောင်ရေးဝန်ကြီးကပြောပါတယ်ရှင်။